ရုရှားလိုလာတဲ့ခွဲထွေသမားတွေကိုတိုက်ခိုက်တဲ့နေရာမှာအသုံးပြုဖို့အတွက်အနောက်အုပ်စုနိုင်ငံတွေကလက်နက်တွေပို့ပေးနေပြီလို့ယူကရိန်းကာကွယ်ရေးဝန်ကြီးဗလာရီဟာလက်တီကပြောပါတယ်။လွန်ခဲ့တဲ့10ရက်လောက်ကနေတိုးညွန်ပေါင်းအဖွဲ့နဲ့ပြုလုပ်ခဲ့တဲ့လျှော့ဝှက်ဆွေးနွေးပွဲတွေအတွင်းလက်နက်တွေပို့ပေးဖို့သဘောတူခဲ့ခြင်းဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒုံးကျည်ကာကွယ်ရေးစနစ်ပါဝင်တဲ့အဲ့ဒီလက်နက်တွေကိုဘယ်တိုင်းပြည်တွေကပို့ပေးတယ်ဆိုတာကိုတော့ကာကွယ်ရေးဝန်ကြီးဟာလက်တီကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တပုန်တပ်ဖွဲ့တွေအခိုင်အမာချေကုတ်ယူထားတဲ့တိုင်းပြည်ရှေးပိုင်းကဒွန်ညက်စ်မြို့လေစိတ်ကိုထိန်းချုပ်ထားတဲ့အစိုးရတပ်ဖွဲ့တွေနဲ့ခွဲထွေတပုန်တွေအကြားတိုက်ပွဲတွေပြင်းထန်ဖြစ်ပွားပြီးနောက်တနေ့တနင်္ဂနွေနေ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။တနင်္လာနေ့မှာပြင်သစ်နိုင်ငံပဲရစ်မြို့မှာပြုလုပ်မဲ့အီရတ်နိုင်ငံရေးဆွေးနွေးပွဲမှာယူကရိန်းအရေးကိုပါထည့်သွင်းဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီအနေနဲ့ဆွေးနွေးပွဲကိုတက်ရောက်လာကြတဲ့နိုင်ငံသားရဲ့ဝန်ကြီးတချို့ကိုပြင်ပကိုခေါ်ထုတ်ပြီးယူကရိန်းအရေးကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနအရာရှိတွေကပြောပါတယ်။